ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညှိနှိုင်းခန်းကိုတခြားကမ္ဘာကောင်ဆောင်တွေနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားတရုတ်နိုင်ငံဟန်ဂျိုကိုစနေနေ့နေ့ခင်းပိုင်းမှာရောက်ရှိပါရယ်ညှိနှိုင်းခန်းမကျင်းပခင်မှာတရုတ်သမ္မတရှီကျင်းပင်နဲ့အိုဘားမားတွေ့ဆုံမှာပါထိပ်သီးညှိနှိုင်းခန်းကိုတနင်္ဂနွေနဲ့တနင်္လာနေ့ရက်တာကျင်းပမှာပါတည်ညှိနှိုင်းခန်းပြီးရင်မစ္စတာအိုဘားမားဟာလာအိုစ်နိုင်ငံဗီယန်ချင်းကိုဆက်လက်ထွက်ခွာပြီးအင်္ဂါကနေကြာတာပရင်းနေ့ထိကျင်းပမယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှထိပ်သီးညှိနှိုင်းခန်းကိုတက်ရောက်မှာပါ G20 ညှိနှိုင်းခန်းအတွင်းခက်ခဲတဲ့အကြောင်းအရာအတော်များများနဲ့မစ္စတာအိုဘားမားရင်ဆိုင်ရမှာဖြစ်သလိုနေကွေးနေတဲ့ကမ္ဘာစီးပွားရေးဥမော်လာအောင်ဘလို့အကောင်းဆုံးလုပ်ကြမလဲဆိုတာနဲ့ရာဒီဥဒုပြောင်းလဲမှုကိုရပ်တန့်သွားအောင်ရှစ်ဆက်တိုးလှုပ်ကင်သွားဖို့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကအကောင်းဆောင်တွေအပြင်းထန်ဆွေးနွေးကြမှာပါ။အိုဘားမားဟာသမ္မတတယောက်အနေနဲ့အာရှကိုဆက်တဲ့ချိန်မြောက်ခီထွက်တာဖြစ်ပြီးသူ့ရဲ့ရှစ်နှစ်ကြာသမ္မတတက်တန်းအတွင်းအာရှဒေသရင်းအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုအကောင်းအောင်ကြိုးပမ်းလာတာဖြစ်ပါတယ်။အိုဘားမားဟာတရုတ်သမ္မတရှီအပြင်တူရကီသမ္မတရာဂျစ်ထိုင်ယက်အာရိုဝါနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းညှိနှိုင်းခန်းပေးပွဲမှာတွေ့ဆုံလိမ့်မယ်လို့ခန့်မှန်းရပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့လည်းတနင်္ဂနွေနေ့မှာအိုဘားမားတွေ့ဆုံမယ်လို့အင်ဖြူရောကပြောပါတယ်။ဒါဟာဆိုရင်ဥရောပတံတားကနေဗြိတိန်နိုင်ငံခွဲထွက်ဖို့မဲပေးရွေးချယ်ခဲ့တာကြောင့်ဒေးဗစ်ကင်မရွန်ရာထူးကနှုတ်ထွက်ပြီးဇူလိုင်လမှာစတင်တာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်မေနဲ့အိုဘားမားတို့ပထမဆုံးအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်။